ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နှွေဦးဖွံ့ဖြိုးရေးဘဏ် SDB ရဲ့အစုရှယ်ယာစတင်ထုတ်ရောင်းတဲ့တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာ9တန်းနီးပါးရရှိခဲ့တာဟာပြည်တွင်းပြည်ပကမြန်မာပြည်သူတွေရဲ့ဆရာနာရှင်စနစ်စန့်ကျင်မှုဘလောက်အတိုင်းအတာထိကြီးမားတယ်လဲဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ SDB ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကယ်ဗင်ကပြောပါတယ်မြန်မာပြည်အတွက်ပထမဦးဆုံးအွန်လိုင်းဘဏ်ဖြစ်တဲ့ NUG ရဲ့ဒီနှွေဦးဖွံ့ဖြိုးရေးဘဏ်နဲ့ပတ်သက်ပြီးတော့ဆက်သွယ်မြင်းမြန်းထားတဲ့မဲ့ရင်ချင်းနိုင်ကအပြည့်ဆုံးတင်ပြပေးပါမယ်ရှင
်ကျွန်တော်တို့အခုအစုရှယ်ယာကိုရောင်းတာ plan လုပ်ထားတာဆယ်ရာခိုင်နှုန်းပေါ့လေဆယ်ရာခိုင်နှုန်းရဲ့ value က American dollar 7 ရှိပါတယ် 10 million ရှိတယ်အဲ့ဒီ10 million ကိုကျွန်တော်တို့စရောင်းတာ18ရက်နေ့မနက်9နာရီပါမြန်မာစံတော်ညမနက်9နာရီနိုဝင်ဘာ18ရက်မှာစရောင်းလိုက်တယ်ပြီးတော့6နာရီအတွင်းတကယ်ကို US ဒေါ်လာ3သန်းပေါ့3 million ကိုပုတ်ကြည့်နေပေါ့လေဝယ်လိုက်တာအဲ့လား3သန်းပေါ့ဖြစ်ရှိသွားပါပြီဒီနေ့ဆိုကျွန်တော်တို့အခု6ရက်ရှိသွားပြီပေါ့လေစွစ်စွပေါင်းဒီ10သန်းပို့တဲ့ကလေ6တန်း6သိန်းပေါ့လေ 6.9 million ပို့ subscribe လုပ်လိုက်ပါပြီလုပ်ထားပြီပါပြီ
ဒါကတော့နှွေဦးဖွံ့ဖြိုးရေးဘဏ်ရဲ့ဆယ်ရာခိုင်နှုန်းအစုရှယ်ယာရောင်းချနေတာနဲ့ပတ်သက်လို့အမှုဆောင်အရာရှိချုပ်ဦးကယ်ဗင်က VOE ကိုပြောသွားတာပါ
နောက်ထပ်ကြာတဲ့အချိန်ကနောက်ထပ်9ရက်ခွဲ6ရက်နေပါလောက်ကြာနေတယ်အဲ့ဒီအတွက်မှာကျွန်တော်တို့ဝယ်ဖို့ဆိုတာပြန်ရောင်းချဖို့ပေါ့လေရောင်းချဖို့ကကျွန်တော်တို့ 3.1 million အကြမ်းမာတော့ရမှာအဲ့ဒီတော့ဒါတကယ်ကိုပြည်သူလူထုရဲ့ဆက်ပြီးတော့ထောက်ခံနေတယ်ဒီတော်လှန်ပြည်သူတွေအဖွဲ့အစည်းတွေကဆက်ပြီးဒီကျွန်တော်တို့တော်လှန်ရေးကိုအများဆုံးပြီးချင်နေပါပြီဆိုတာဒါတက်သေးတစ်ခုပါပဲ
အဲ့တော့ NUG ຫນွေဦးဖွံ့ဖြိုးရေး online ban ပိုင်ဆိုင်မှုအခြေအနေကရောဘယ်လိုရှိပါသလဲဦးကယ်ဗင်ရှင်းပြတာကတော့
ကျွန်တော်တို့ပိုင်ဆိုင်မှုကအစိုးရကပြည်သူကိုစားပေါ့လေပြည်သူကိုစား 100% ပိုင်ပါတယ်လုံးလုံးစဲပေါ့လေနော်အဲ့ဒါအစိုးရကပြည်သူ့ကိုယ်စားအောင်ပိုင်ဆိုင်မှုကိုကင်ထားပေးတယ်ပြီးတော့အစိုးရကလည်း 51% 58ရာခိုင်နှုန်းအထိသူဆက်ပြီးတော့ကင်သွားမှာပေါ့လေအဲ့ဒါမှပဲကျွန်တော်တို့လွတ်လပ်ရေးဟိုပြန်ရပြီးတော့ကျွန်တော်တို့ပိုင်ဆိုင်မှုကလည်း Federal System အောက်ပြန်ရောက်သွားတဲ့အချိန်မှာဒီဘဏ်ကိုလည်းနောက်တက်မဲ့အစိုးရကိုလည်းပြန်ကောင်းအောင်လွှဲပေးလို့ရမှာပေါ့လေ 51%
ဒါဆိုရင်ဒီဘဏ်ကိုဘယ်သူတွေဦးဆောင်နေပါသလဲ
ဘဏ်ကိုကျွန်တော်တို့နေ့စဉ် manage လုပ်တယ် operate လုပ်ဒါကတော့ professionally သွားနေပါတယ်မှာတော်လှန်ရေးအင်အားစုတွေအားပဲကျွန်တော်တို့ talent တွေကောင်းကောင်း talent world class talent တွေရထားတယ်အဲ့ဒီကျွန်တော်တို့အဖွဲ့သားတွေပေါ့လေအဲ့ဒီအဖွဲ့သားတွေနဲ့ပဲတကယ် world class digital banking institution တစ်ခုအနေနဲ့သွားနေပါတယ
်ဒီတိုင်းနိုင်ငံကနေနှွေဦးဖွံ့ဖြိုးရေးဘဏ်မှာ online အကောင့်ဖွင့်ထားသူတဦးကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်အဲကျွန်တော်ဒီနှွေဦးဘဏ်စပေါ်ကလေးကပေါ့လေဒီဘဏ်ရဲ့နောက်ခံ history တို့ကတော့နည်းနည်းဖတ်ကြည့်တယ်ဆိုတော့ဒီဘဏ်ဟာကျွန်တော်တို့ຫນွေဦးဒေါ်လာရင်းအတွက်တော်တော်အထောက်အကူပြုမဲ့ဘဏ်လို့လည်းကျွန်တော်ယုံကြည်ရယ်နောက်ပြီးတော့သူတို့ပြောထားတဲ့အတိုင်းဒီဘဏ်ရဲ့တည်ဆောက်မှုပေါ့လေနော် structure တို့နောက်ပြီးတော့ရှေ့ကို forward thinking ဖြစ်တယ်အမျှော်မြင်တော်တော်လေးကောင်းတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဘဏ်ရဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့အပိုင်းကိုရောဘယ်လိုမြင်ပါလဲရှင်
အော်အဲ့ဒါတော့ကျွန်တော်တို့အတွင်းမဲ့ယုံကြည်ပါတယ်။ဘာဖြစ်လို့လဲဆိုတော့နှွေဦးဘဏ် launch လုပ်ခဲ့ရကျွန်တော်တို့ပြည်သူတွေနဲ့ပေါ့ဥပမာပြောရရင်ကျွန်တော်တို့ရဲ့ personal experience အရာဆိုလို့ရှိရင်နှွေဦးဘဏ်နဲ့ကျွန်တော်တို့သုံးဆွဲမဲ့အင်္ဂလန်ကမြန်မာပြည်သူတွေနဲ့တိုက်ရိုက်တွေ့ဆုံပါတယ်။တွေ့ဆုံပြီးတော့ CU ကိုအနေနဲ့လာပြီးတော့ရှင်းပြတယ်။ပြပြီးတော့ကျွန်တော်တို့မေးချင်တဲ့ question တွေနော်အကြံပြုချင်တာလေသူတို့အကုန်လုံးပြုပါတယ
်အခုလို NUG ຫນွေဦးဖွံ့ဖြိုးရေး online bank ရဲ့အားသာချက်အားနည်းချက်နဲ့ပတ်သက်လို့ digital ငွေကြေးဆိုင်ရာလေ့လာနေသူတဦးဖြစ်တဲ့ Georgetown တက္ကသိုလ်ကမဟာပွဲလွန်ကျောင်းသားကိုဝင်းကိုကိုအောင်ကအခုလို့သုံးသပ်ပါတယ
်ဒီစစ်တပ်ရဲ့ financial institution တွေကိုမကြိုက်သူတွေအနေနဲ့ဒီတခြားplatform ကိုပြောင်းပြီးသုံးမှုအတွက်အခွင့်အရေးပေးလို့ဖြစ်တယ်။ဒါအရန်ကောင်းတဲ့အချက်တခုလို့မြင်တယ်။ကောင်းတဲ့ပြောင်းလဲမှုကြီးတခုလို့တော့မြင်တယ်။ဒါပေမဲ့ challenges တွေကလည်းတစ်ဖက်မှာရှိတယ်လို့ကျွန်တော်အနေနဲ့မြင်တယ်။နံပါတ်1 challenge ကတော့ဆိုပြောရဲဒီ cyber security လုံခြုံရေးပေါ့နော်။လုံခြုံရေးဆိုတာဒီ personal identity ပေါ်လာမှာဒါထက်ဒီ spring development bank ရဲ့ cryptocurrency စနစ်တွေကလုံခြုံမှုဘယ်လောက်ထိရှိနိုင်ပြီလဲပေါ့။